အမေရိကန်နိုင်ငံသား၏ဌာနကဒီကနေ့ဗုဒ္ဓဖူးနေ့မှာနိုင်ငံတကာတက်တစ္ဆလူငယ်ကောင်းဆောင်စုပေးပွဲအခမ်းအနားဒီနေ့အတွက်လူမှုရေးအပြောင်းအလဲကိုအပြုသဘောဆောင်ဖန်တီးကြိုးပမ်းမှုတွေအတွက်ကမ္ဘာတဝန်းကလူငယ်၁၀ဦးကိုဂုဏ်ပြုမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမြန်မာလူငယ်အမျိုးသမီးတင်စာရွှင်းလဲရီလည်းပါဝင်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကဆက်ပြီးတင်ပြမှာပါရှင်။
ကမ္ဘာထွားမှာလူမှုရေးအပြောင်းအလဲကိုအပြုသဘောဆောင်စွာပြောင်းလဲမှုကြိုးပမ်းအားထုတ်မှုတွေအတွက်အမေရိကန်နိုင်ငံသားရေးဌာနကဒါဟာပထမအဆုံးကျင့်ဖြစ်ရှိပြီနဲ့ဆိုလည်းဖြစ်ပါတယ်။သို့ရှင်ဆယ်ဦးတို့ရဲ့အမိကဧပြီလ13ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအသက်16နှစ်ကနေ24နှစ်ကြားနိုင်ငံတကာတက်တစ္ဆလူငယ်ခေါင်းဆောင်သုရှင်တွေနဲ့ထူးခြားချက်တစ်ခုကတော့မြန်မာနိုင်ငံကအမျိုးသမီးလူငယ်သုရှင်တူပါဝင်နေတာပဲဖြစ်ပါတယ်။မတင်စာရှင်လေးကြီးကတော့မြို့သားလူငယ်ကွန်ကရစ်နဲ့ရန်ကုန်လူငယ်ကွန်ရက်တို့ကိုညှိနှိုင်းဆောင်ရွက်ပေးနေသူတူဖြစ်ပါတယ်
။ဒီကကတော့ National Youth Congress လို့ပြောရဲမြို့သားလူငယ်ကွန်ကရစ်က2012ခုနှစ်မှာလုပ်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူငယ်တစ်ဆုံဆွေးနွေးပွဲကိုဥဆောင်ကျင်းပကြတဲ့လူငယ်တွေထဲမှာလည်းကျွန်မတယောက်အပါအဝင်ဖြစ်တယ်။အဲ့ရနေတစ်ဆင့်ကျွန်မတို့မြို့သားလူငယ်ကွန်ကရစ်ဆိုပြီးတည်ထောင်ပြီးတော့ဒီတိုင်းငယ်တော်မှာရှိနေကြတဲ့လူငယ်တွေတစ်ဆုံဆွေးနွေးဖို့အတွက်လူငယ်ဖိုရမ်တွေကိုဥဆောင်ကျင်းပကြတဲ့ကိုယ့်ရဲ့ဖြစ်ပါတယ်။ရန်ကုန်မှာဆိုလည်းကျွန်မတို့ရန်ကုန်လူငယ်ဖိုရမ်ပထမဆုံးအကြိမ်ကိုကျွန်မတို့2013ခုနှစ်မှာကျင်းပခဲ့တယ်။2012ခုနှစ်မှာလည်းဒီအာဆီယံလူငယ်ဖိုရမ်ကိုဒီ National Youth Congress အနေနဲ့ကျွန်တော်ဥဆောင်စီစဉ်ကျင်းပခဲ့ပါတယ်။ဒါအပြင် UN ရဲ့အထိမ်းအမှတ်နေ့ဖြစ်တဲ့အငလကလူငယ်များနေ့ဒီမှာလည်းကျွန်တော်တို့နိုင်ငံနဲ့တဝမ်းမှာလူငယ်ပွဲတွေပြင်းထန်လာဖို့အတွက်ကိုကျွန်တော်တို့အားလုံးစုစည်းပြီးတော့ကြိုးပမ်းကြရတယ်။ရန်ကုန်မှာဆိုရင်လည်းရန်ကုန်လူငယ်ပွဲတော်နဲ့လူငယ်ဖွဲ့စည်းပြပွဲဆိုပြီးတော့2014ခုနှစ်ကစတင်ပြီးတော့ကျွန်တော်တို့ UN ဖွဲ့စည်းရေးနဲ့လက်တွဲပြီးလုပ်ခဲ့တာရှိပါတယ်။ဒါအပြင်ကျွန်တော်က My Friend Campaign ရဲ့ Coordinator တယောက်လည်းဖြစ်ပါတယ်။ My Friend Campaign ကတော့ဒီလူငယ်တွေကြားထဲမှာရှိနေတဲ့မတူကွဲပြားမှုတွေကိုအသိအမှတ်ပြုပြီးတော့တငယ်ချင်းချင်းချင်းကြားထဲကခင်ရင်းနှီးမှုတွေကိုအဓိကဖော်ထုတ်ရတဲ့ campaign ဖြစ်ပါတယ်။အဲဒါပြင်ဒီ American Tamman ရဲ့လူငယ်အတိုင်းအခံအဖွဲ့မှလည်းကျွန်မအဖွဲ့ဝင်တူဖြစ်ပါတယ်ရှင်။
အဲ့တော့အခုလို့ပေါ့နော်နိုင်ငံတကာတက်တစ္ဆလူငယ်ကောင်းဆောင်စုချင်းမြင်ချင်းခံရတဲ့အပေါ်မှာရောကိုပြန်သွားတဲ့အခါမှာကုမြန်မာနိုင်ငံကလူငယ်တွေအတွက်ဘာတွေတည်ဆောင်သွားမလဲရှင
်ဒီစို့ရတဲ့အခါမှာကျမအနေနဲ့ဝမ်းသာတာကလှုပ်ရှားမှုပေါ့နော်ခက်ခက်ခဲကြတဲ့လှုပ်ခဲရတယ်လည်းရှိရယ်မစုံမနစ်နဲ့စတိုက်စိန်ခေါ်မှုတွေကြားလှုပ်ခဲရတယ်ရှိရယ်ဒါတွေကိုအတိအမှတ်ပြုခံရတဲ့အတွက်ကြောင့်မလို့ American ပြည်ထောင်စုဒီလိုမျိုးစို့ရှင်းပြပေးတဲ့အတွက်အများကြီးဝမ်းသာတယ်ကျေးဇူးတင်တယ်အချိန်ထဲမှာလည်းအခု American ပြည်ထောင်စုမှာကျွန်တော်လာပြီးတော့စုရတဲ့လူငယ်အချင်းချင်းဆွေးနွေးမှုတွေလုပ်ရတယ်နောက်အသိပညာတွေဖလှယ်ရတဲ့အခါမှာကိုနဲ့တက်တူရွယ်တူတွေကအခြားလူငယ်တွေကသူတို့နိုင်ငံတွေမှာရောဘလို့အခက်ခဲတွေရဲ့ကြုံလှူရှားမှုတွေလှုပ်ကြတယ်ဆိုရဲအဓိကကစိတ်ခွန်အားရပါတယ်ဒီစိတ်ခွန်အားတွေကကျွန်တော်တို့အများကြီးရှေ့လှူရှားမှုတွေလုပ်ဖို့အတွက်တွန်းအားပေးတယ်ဒါအပြင်လူငယ်တွေနဲ့သက်ဆိုင်တဲ့ပူးပေါင်းလှူဆောင်မှုတွေဒါတွေကလည်းဒီ American ပြည်တော်စုမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်မှုတွေရခဲ့တယ်နောက်ဒီ American လွှတ်တော်တွေလည်းတွားရောက်လေ့လာပြီးတော့သူတို့ CEO လည်းအကြံပြုရတယ်လည်းလုပ်ခဲ့ရတယ်ဆိုတော့ဒါတွေကနောက်ပိုင်းနေလူငယ်တွေရဲ့ပါဝင်မှုမြန်မာနိုင်ငံကလူငယ်တွေကိုလည်းဒီနိုင်ငံတကာစင်မြင့်မှာထပ်မံတွှန်းရှိရဖို့အတွက်ကိုခွင့်လန်းကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။
တခြားသုရှင်တွေကတော့ညီချင်းစွာအမြင့်ကြီးဖလှယ်နိုင်ဖို့လူငယ်တွေအတွက်စကလေးလူဝဲတွေကျင်းပပေးတဲ့အဖွဲ့ကိုမတည်ခဲ့သူပါလက်စတိုင်းသားတူအောက်ခြေလူတန်းစားအတွက်ပညာရေးစီမံကိန်းတွေကိုဦးစားပေးလုပ်ခဲ့တဲ့မော်တာကအမျိုးသမီးငယ်တူပြင်ဟွန်ဒူရက်စ်နိုင်ငံမှာကမ္ဘာလူသားမျိုးတော်လို့နာမည်ချီးတဲ့သူ့ရဲ့မျိုးကနေလူစုခိုင်းဝင်ဖြစ်ရာကတနပ်ပြေခံခဲ့ရပြီးစိတ်ပြောင်းကလူငယ်တွေရာဇဝတ်မှုနဲ့ကင်းအောင်လှူရှားလုပ်ကင်ပေးနေတဲ့ Honduras လူငယ်တဦးတို့လည်းပါဝင်ပါတယ်။ဒါအပြင်မတူကွဲပြားတဲ့ကိုယ်ွယ်တဲ့ဘာသာတွေကြားအရင်းနှီးမှုတွေရရှိဖို့ဆောင်ရွက်ခဲ့တဲ့ပြင်သစ်ကလူငယ်တဦးကင်ညာမှာတိုင်းရင်းလူမျိုးစုတွေကြားပြန်လည်ရင်ကြားစီရေးတွေထောက်ခံအားပေးခဲ့သူကင်ညာနိုင်ငံသားတဦးနဲ့အာဖဂန်နစ္စတန်ကနေလူငယ်တွေစွန့်ခွာထွက်မသွားရလေအောင်လူမှုရေးဆိုင်ရာလှုပ်ရှားမှုတွေကိုလုပ်ကင်ပေးနေတဲ့အာဖဂန်လူငယ်တူပြင်တူနီးရှားမှာအမျိုးသမီးနဲ့လူငယ်တွေအတွက်ဆောင်ရွက်ပေးနေသူတူနဲ့ဂျော်ဂျာကခင်မီနည်းပညာသုံးပြီးပြန်လည်ရင်ကြားစီရေးတိုးတက်မှုတွေကြိုးပမ်းနေသူတူပြင်အင်ဒိုနီးရှားကလူငယ်တူကတော့သူစာတီအောင်ပုံးမှာဆယ်နှစ်ကြာဘာသာရေးအကြမ်းဖက်မှုရင်ဆိုင်ရပြီးတဲ့နောက်လူငယ်တွေအနေနဲ့မတူကွဲပြားတဲ့ဘာသာတွေကြားနားလည်မှုရရှိစေဖို့ကျူပန်ပီကရဲလူငယ်ဦးတို့ပါဝင်ကြတာဖြစ်ပါတယ်။စူပီးပွဲအခမ်းအနားကိုတော့ဝါရှင်တန်စံတော်ချိန်ဧပြီလ20ရက်ဗုဒ္ဓနေ့မနေ့10နာရီမြန်မာစံတော်ချိန်ကတော့ဧပြီလ21ရက်ဇာတာပတိနေ့ညနေမှာကျင်းပမှာဖြစ်ပြီးစူရှင်တွေနေစူပီးပွဲအခမ်းအနားပြီးမှာ မေရိကန်ပြည်ထောင်စုမှာမေလစောစောပိုင်းထိခေါင်းဆောင်ပိုင်းဒီချင်းမှုအစီအစဉ်တွေကိုလေ့လာစီပူနိုင်မှုအတွက်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှတွားရောက်လေ့လာမှဖြစ်ပြီးသူရဲ့လှုပ်ဆောင်နိုင်မှုတိုးမြင့်နိုင်ရေးအတွက်လည်းနီလန်အထောက်အကူတွေကိုတိုးချဲ့နိုင်ဖို့ကြိုးပမ်းသွားကြမှာလည်းဖြစ်ပါတယ်ရှင်။